ရှိခိုင်ပြည်နယ်မြောက်ပိုင်းအင်းနင့်ကျေးရွာမှာရွှေဉာဆယ်ဦးတပ်ဖြတ်ခံရမှုတရင်လိုက်ခဲ့ကြတဲ့ Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအယုံချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့တောက်ကြနေ့ကတွေ့ဆုံကြတာပါ။ဘာကြောင့်အခုလိုတွေ့ဆုံလာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတော့မသိရပါဘူး။ရှိခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်တွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်2019ခုနှစ်ဒီဇင်ဘာလမှာပဲကိုဝါလုံးနဲ့ကိုကျော်စိုးတို့အဖမ်းခံခဲ့ရပါသူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ရပါ2019ခုနှစ်မေလမှာတော့နိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာခွင့်နဲ့သူတို့နှုတ်စလုံးပြန်လွတ်မြောက်လာခဲ့ကြတာလည်းဖြစ်ပါတယ်ရွန်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံတကာဆွဆွဲနေတဲ့လောက်လူအခွင့်အရေးချိုးဖောက်တာမျိုးမရှိဘူးလို့ညင်ဆိုထားတယ်လို့ချိုးဖောက်တဲ့လူတွေကိုလည်းစုံစမ်းပြီးတော့အရေးယူသွားမယ်လို့ပြောဆိုထားတာဖြစ်ပါတယ်